Yeni dadana ni natang aya ngazen ligu. Terenjo la zan na ye natang ta sebini selabai seyeni. Nene guna yi chi, guna yi ne setem nebo, no? Yang udai dalam yu ne kamagase enau jau. Jauh dalamnya penyayi Pima Gunyimu apa S-O-S-E Natang Sataku Dagadu Win Samuwe Aju Yepang Daya Nase Didi Penya Dana Akame Satin Pueroji Puen Puen Akana Nai Jaya Ulajare Durogomya Alung Se Chandaji Goyi Jema Jin Pizu Zwane Mimiro yadila damari benya dekha dunya ko kaungzwa phit jin sibu nain ja ba si lo uzwa metta mota pe lai ba no ke kaung mi uzin pe da ko chi lai de uzin twa ya de pwe tor tor mya mya ha ba pwe ma ma ti da de mya no ba lo le so lo Dia yaitu adalah dia home, sebab sekarang yogi hawa mago. Abian yogi abiannya luar bayau ni lor. Sekarang yogi berhawa mula abian luar bayau mula. Alah sosokan, no? Bauni, bauni. Aku le awal abiba sebab ngasih hari ubiya mula, jauh hari ubiya mula, miba hari ubiya mula, no? Dia itu mah mau ubiya le, jauh hari awal abiba itu mah alusin ni ku jadi cabai sebab ujang jam itu le dah, no? Bayi mu luar mama madi, elok ganda liri bo, no? Aku siari dua god, jauh dari dua god, miba dari dua god, bau luar mama bo, no? Elok siari ada ada siari sura, siari u siapa yang lulu lah, tapi sih mabih u sini, no? Tuh dalam eh siar siar je, mesui jen dari biri, no? Jelo bo, jelo limpan me, mesui jen dari biri. Who jang dari Uzwa aku Satin moji Yepang tiyan na se That's why Tung lili sende Lila dine Siyari ga Turuya Luka dana Apine Pinyari gu Lujam Ba luma Pinyari lura poji Kami Da siyari Bai nama biom Dabji de Jadi macam jangan ada gombala, kami. Di Jepun dia nasi punya dana boleh jigo turukan tu, taruh demi tu terjemah boleh. Kita taruh demi tu kau la kura jira tu, awak tu bunyi pun ni, no? Elok keliru. Aku di punya dana boleh jigo, lagaya lu terjemah la. Walau hodem, walau hodem. Yo jadi yo. Okay, masuk sihat deh, no? Pienya lojen lo, bal lojen lo? Macam, tu ngengel lagi leka ye, tu ngerangan ni sabi kaji kagui, sari mesti yau lah. Kaji kagui A B C D boleh, no? Nanda usul lau mawa ye asan su ini ni sa agung lau ma, eh? Era ni dina balu puru, pienya tapu. Satena pinya tapu. No? Satena ha? Ke pinya tapu yang balau? Di sana rau? Ayo nyeyne ni yang mabak uzi yang piwajan. Kwa piya atan ni tisu. No? Biar helm yang pilih ni dia tu, kalau kamu ayuh apa sumi, itu mei ni dia mei gon ni ha. Kalau kamu bawa mah atau cakap tu, sisi yang mei gon ni, dah bawa sama buat ni lukar. Aku dah pinjam dana buat ni sudah tak tahu when dam boleh. Aku rasa di lukar apa, cici yang syok orang seran seran boleh lu coba, no? Elok di sana ha tak kedu sore mula langan ni terdah terdah langan ni semnya penyari gu selesai bubu dua တဆင့်ပေါင်းကူးရတော့မယ်နေရဟုတ်တယ်နော်ဆယ်တန်းဆောင်မွေးကအရေးကြီးလားမကြီးဘူးလားကြီးပါပါဒီနေရာမှာနားလေပုံချင်းအမျိုးမျိုးကွဲနေတယ်အဲ့တော့ဆယ်တန်းရောက်ရင်ဆရာဝန်ဖြစ်အောင်လုပ်ကြမိပါတယ်လည်းဒါပဲဒါသမီးတွေလည်းမလို့ဒီလိုဆရာဝန်လုပ်မှာဘာဖြစ်လို့ပြန်ဆရာဝန်လုပ်ချင်ကြလဲမသိဘူးနော်ဆရာဝန်ဖြစ်မှလောကမှာရပ်တည်လို့ရသလားဆရာဝန်ပညာတစ်ခုတည်းလောကမှာသုံးလို့ရသလားမဟုတ်တို့ဗမာပြည်မှာအသိခေါင်းပါနေတာအဲ့ဒါပညာသင်တာပညာဆိုတာ education education is education ပညာရေးဟာပညာရေးပဲဖြစ်တယ် no standard ပညာရေးမှာအဆင့်အတန်းဆိုတာမရှိဘူးဝိဇ္ဇာပဲသင်သင်သိပ်ပါမယ်သင်သင်ပညာရတိုင်းပညာရတိုင်းဒီလောကမှာအသုံးကျတဲ့ပညာရေးကြီးဟုတ်ပြီနော်ဘဝတစ်ချိုးလို့ပြောရတာကငယ်စဉ်တုန်းကသင်လာတာကစာတက္ကသိုလ်ရောက်မှပညာသင်မှာမထမထခုခမားတို့ခုသားတို့သမီးတို့ဆယ်တန်းထိသင်လာတာကဘာသင်နေတာလို့စာသင်နေတာစာတတ်အောင်လို့ဟုတ်လားအခရာတွေရေးတတ်အောင်ဖတ်တတ်အောင်သင်ပေးတယ်သတ္ဓါတွေပေါင်းတတ်အောင်ဘယ်ဟာကဘတ်ဘယ်ဟာနောင်ဘယ်ဘဂဗောရီဘယ်အေဂျီတစ်ဘယ်ဟာအက်ဘတ်ပေါ့နော်ဒါဘိုးလိုလျှောက်ပြောတာမြန်မာလိုပြောရင်ဘယ်ဟာကရိယာဝိသေသနာလဲဘယ်ဟာနာမ်လဲဘယ်ဟာနာမဝိသေသနာလဲဘယ်ဟာကရိယာလဲဟုတ်လားအဲ့ဒါလိုထားတာဒိုတာပြောတာဆိုတာစာတွေဖတ်တတ်အောင်သင်ရတယ်ဆယ်တန်းထိဒါစာသင်နေတော့ပညာမပါသေးဘူးဟင်ပညာသင်ဖို့အတွက်အခြေခံစာကိုသင်နေတယ်နော်စာတက်ယုံနဲ့ပြီးပြီလားမပြီးပါဘူးမပြီးဘူးဘာတက်အောင်သင်ရမှာလောကမှာစာရင်တက်ပြီးပညာမတက်တဲ့လူတွေတပုံကြီးရှိတယ်ဒီချာမနော်ဟမ်စာတက်အောင်သင်ရမှာလားပညာသအောင်သင်ရမှာလားပညာသအောင်အေးစာတင်နေတာဘာသင်ခြင်းလို့လဲပညာသင်ခြင်းလို့ဒါလေးမှတ်ထားဟုတ်ပြီနော်အဲ့တော့ကောင်းပြီခုဘဝတစ်စစ်ချိုးလို့ပြောတာကအခုစာသင်နေတဲ့အဆက်အဆင့်ကနေဟိုဘက်ပညာဆိုတော့ဟိုဘက်မှာခွဲခြားလိုက်ပြီမင်းက physics လားမင်း chemistry လားဟာမင်းက geography လားမင်းက history သင်ပါလားမင်းက english special သင်ပါလားဟုတ်လားဟမ်မင်းကဒါမှမဟုတ် medical ဆိုတဲ့ဆေးပညာကိုသင်ပါလားဒါမှမဟုတ် engineering engineer ပညာကိုသင်ပါလားဟိုဘက်မှာပညာရက်တွေခွဲခြားတော့နော်ဆယ်တန်းတည်းကလုံးရိုက်လာတာသိပ်ပန်လို့လို့ဝိဇ္ဇာလို့လို့ဟိုဟာလို့လို့ဒါလို့လို့ခေါင်းစဉ်တွေကြီးလျှောက်တင်တာဘာမှပေါ့မင်းတို့သင်ရတဲ့အထက်မှာဘာမှပါသေးဘူးဒါကိုဒါကြီးကြီးကျယ်ကျယ်လှုပ်ပြီးတော့တော်တော်ကျဲရခက်နေကြတာဘာဖြစ်လို့ဆိုတော့ဘာမှမသိလို့ပဲဟမ်ကြီးကျယ်အောင်လျှောက်လုံနေတာပညာရေးရလဲပြောရင်တော့အဲ့ဒါတွေဝေဖန်မိလိမ့်မယ်ထားလိုက်နော်အဲ့တော့အခုစာသင်နေတာဆယ်တန်းတည်းမလုပ်တာလဲဟိုဘက်ကိုဆယ်တန်းကနေတဆင့်အောင်သွားရင်ဟိုဘက်ဘာသင်တော့မှာပညာသင်ပါပါအဲ့တော့ကိုဘယ်ပညာကိုစိတ်ဝင်စားတာလဲဟုတ်ပြီနော်ပညာဆိုတာလောကမှာယက်တည်ဖို့လောကကိုဘဝကိုတည်ဆောက်ဖို့ဒီကြမ်းမထားနော်ပညာဟာတစ်လောကကိုယက်တည်ဖို့ယက်တည်ဖို့ဒါလေးလောကမှာယက်တည်ဖို့လေးနော်ယက်တည်ပြီးနေနိုင်အောင်စာဝတ်နေရေးဖြည့်ရှင်းနိုင်အောင်ဒီပညာနဲ့သုံးအောင်ပါဟမ်နောက်ဘဝကိုတိဆောက်ဖို့အခြေခံအောင်ယက်တည်ပြီးမှဘဝကို construction ပြန်လုပ်ရမယ်ငါဘဝကိုဘယ်လိုပုံစံဖြစ်အောင်တိဆောက်မယ်ဘယ်အဆင့်တန်းရောက်အောင်သွားမယ်ဟုတ်ပြီနော်ယက်တည်ဖို့တိဆောက်ဖို့ပြုပြင်ဖို့နောက်ဆုံးအဆင့်မှာပြုပြင်မှာကိုမှပြေဆုံးသွားပြီဆိုတဲ့အခါကျလောကကိုအခုဆရာတွေနော်ကျောင်းဆရာတွေတို့ကိုတို့ပညာတတ်အောင်သင်လာတယ်တို့ဘုရားတို့ယက်တီမှုအတွက်ပညာသင်ခဲ့ရတယ်ယက်တီရာကနေပြီးတော့တခါတည်းတို့ဘုရားတို့တိဆောက်လာတယ်တို့ဒီကျူရှင်ဆရာကျောင်းဆရာတို့ဘုရားတို့အခြေခံအောင်တိဆောက်ပြီးပြီတိဆောက်ပြီးတဲ့အခါကျအခုပြုပြင်မယ်ဆိုပြီးလောကရဲ့လိုအပ်ချက်တွေကိုလိုက်ဖြည့်ဆည်းနေတာဒါပညာရှင်တွေအလုပ်ပဲဟုတ်ပြီနော်ပညာရှင်တယောက်ဆိုရင်ကိုတတ်ထားတဲ့ပညာနဲ့တစ်ကိုဘဝကိုယက်တည်နိုင်အောင်ကြိုးစားမယ် နောက်ကိုဘွားကိုတိဆောက်ပုံစံသွင်းယူမယ်ဘယ်လိုပုံစံရောက်အောင်တိဆောက်မယ်ဘယ်အဆင့်တန်းရောက်အောင်သွားမယ်ဟုတ်ပြီနော်အဲ့ဒါပြီးသွားရင်ငါတော့ဟုတ်ပြီငါပတ်ဝန်းကျင်ငါအတိုင်းဝိုင်းငါလူမျိုးငါဘာသာငါသာသနာကျေသွားပြီဟောကြတော့ငါတို့တိုင်းပြည်အဲ့ဒီအထိအရေးကြီးသွားပြီနော်ဟမ်ပညာမတတ်တဲ့လူနိုင်ငံကောင်းဆောင်ဖြစ်ရင်အဲ့တိုင်းပြည်ပြတ်တာရှင်းလားပညာမတတ်တဲ့လူအဖွဲကောင်းဆောင်ဖြစ်ရင်အဲ့ဒီအဖွဲပြတ်တာပဲပညာမတတ်တဲ့လူရက်ွက်ကောင်းဆောင်ဖြစ်ရင်အဲ့ဒီရက်ွက်ပြတ်တာပဲအနာဂတ်ကိုပုံဖော်ကြမယ်ဘဝတစ်ချို့ပညာကိုဆက်လက်စီးပူးနိုင်ဖို့အတွက်ဒီချိန်သည်သားတို့သမီးတို့အတွက်အရေးကြီးဆုံးအချိန်ပဲဟုတ်ပြီလားဒီချိန်ကလေးချော်သွားရင်ဘဝပြတ်တယ်ဆိုတာကိုယ်ပဲရောက်မှပြတ်တာမဟုတ်ဘူးခုကလေးပြတ်နားလေသလားအဲ့တော့ဒီအချိန်ကလေးကိုဘာမှမဟုတ်တဲ့ပျော်ပွဲရှင်ပွဲကိစ္စတွေနော်အချင်းဒီအချိန်ကုန်မဲ့သမီးရေးစားကိစ္စတွေနော်ကိုယ့်အဖေအမေအဖေရဲ့ပတ်စံကိုလက်ဖြန့်တောင်းပြီးကြောင်းတက်နေရတာဂုံဂုံပြောရင်အခုဒီပညာဒါနပွဲကြီးဆိုရင်တခြားနေရာမှာအခကျင်းငွေနဲ့အဆင့်ရှိရှိမတင်နိုင်လို့အလကားလူတဲ့ပွဲလာတက်နေရတယ်ကိုဘွားဟုတ်လားမဟုတ်ဘူးလားဟုတ်လားမဟုတ်ဘူးလားဟုတ်ပါပါဘုရားကိုဘွားကိုနားလေနော်ဘာမဟုတ်တဲ့ကိစ္စနဲ့အချိန်ဖြုံးမိလိုက်ရင်အခုဘဝတစ်စစ်ချိုးမာတယ်မှောက်ရလဲကားမောင်းတဲ့ခါကျတော့မင်းတို့ကားစီးနေရတာပဲကားစီးစီးလှေပဲစီးစီးနော်ကြွေတဲ့ခါကျတော့နော်အချိန်နဲ့စပိနဲ့တခါတည်းဗယံပရာကြွေလိုက်ရင်ဘာဖြစ်သွားကိုယ်ကိုတဆစ်ချိုးဆိုတာကိုယ်ပဲဟမ်လေလဲထိမ့်ပြီးမောင်းရတယ်ကားလဲထိမ့်ပြီးမောင်းရတယ်အထိမ့်သိမ့်မတတ်ရင်မောင်းမှာဒီဆယ်တန်းဟာမောင်းနိုင်တဲ့ကာလဘဝတဆစ်ချိုးပြန်ပြောဘဝတဆစ်ချိုးပါဦးဇင်းတို့ဆယ်တန်းရောက်တော့ဆယ်တန်းဆိုတဲ့အချိန်ကလည်းခက်တယ်လူပြိုပေါ်အပြိုပေါ်ဝင်စားစိတ်တရားမျိုးစုံကစားလက်တဲ့စမ်းကျင်တာတွေကလည်းမရနော်နောက်ကိုကိုကိုလည်းလူကြီးဖြစ်ပြီးလို့ထင်နေတဲ့အချိန်စာလေးကနည်းနည်းတက်လာတော့မိဘပြောစကားလည်းနားမထောင်ချင်အာခင်ဗျားကြီးတို့ဘာမှမသိပါဘူးမိဖေးကဆယ်တန်းမှမရောက်ဖဲဘူးဟမ်သိချင်နော်ကလေးလေးကလေးလေးသိချင်တော့ဦးဇင်ကိုတိုင်ဖြစ်ခဲ့တဲ့ကိစ္စကိုပြောပြမယ်အဲ့တော့အဖေလည်း၁၀ရက်မြောက်ဘူးအမေလည်း၁၀ရက်မြောက်ဘူးဆိုတော့ကိုကအိမ်မှာတော့တော်တော်တော်တဲ့လူဖြစ်နေပြီနော်တော်တော်ချွန်တဲ့လူဖြစ်နေပြီတကယ်တော့ဘာမှမဟုတ်သေးဘူးမဟုတ်မှန်းမသိဘူးအဲ့တော့အမေပြောလဲသူပြောတာခင်မမိဘူးမှတော့အမေစာမတက်လို့ရှောက်ပြောနေအမားဒီလိုနော်အဲ့တော့အိမ်နဲ့လည်းသိမ့်မတည့်ဘူးကျောင်းကဆရာဆရာမကြတော့လဲသင်ပေးတဲ့ဆရာတော်ဟိုဆရာကကောင်းတယ်ဒီဆရာကမကောင်းဘူးဝေဘာနေသေးတယ်ဟမ်ဘဝတဆစ်ချိုးအရေးကြီးတယ်နော်အသိဉာဏ်လေးတွေကဖွံ့ဖြိုးကာစစိတ်ဓာတ်ကလေးတွေကနေပယ်ပြောင်းကာစကလေးတွေသိချင်တော့ဟိုပြောဒီပြောပြောနေငါမျက်လုံးကမေ့မနေတော့အကုန်မြင်နေနော်လက်ထဲမှာဒက်စတာမရှိလို့နှုတ်မမင်းတို့ကောက်ပေါက်ပြီဒီမှာသိချင်တော့အရေးကြီးတာပြောနေတာတို့ဘဝမှာအမှန်တန်ဆင်းမြင့်တဲ့ပညာတွေသင်ကျင်နေကိုကိုကိုထူးချွန်ထက်မြက်သူဖြစ်တိဆောက်ချင်တယ်တိဆောက်နေတာပဲဒါပေမဲ့ခုနပြောသလိုမိဘကိုလည်းအန်တုကျင်လာတယ်ဆရာကိုလည်းအန်တုကျင်လာတယ်ဘဝတစ်စချိုးမှာသူအချိန်နဲ့ကြွေးကျင်တာကိုကိုကိုဟုတ်လာပြီလို့ထင်တော့တို့ဆယ်တန်းမှာလေအဖေနဲ့ရံဖြစ်တယ်ဦးသင်ကတနေ့ကိုကြောင်းတဲ့ညနေကျူရှင်သွားတို့တော်ကျူရှင်တခုပဲရှိတယ်သင်ချာအင်္ဂလိပ်ကျူရှင်တခုဒါလည်းငငယ်လေးကလေးကရင်သင်ပေးနေတာကျူရှင်ရဲလို့မသိခဲ့ဘူးငငယ်လေးကလေးရင်တက်လာခဲ့တဲ့ဆရာစေတနာဆရာပေါ့အခုဆရာလည်းဦးဇင်းတို့လက်ပေါ်တွင်ဆုံးသွားပါအဲ့တော့အဲ့ဒီဆရာရဲ့အကြောင်းကိုသွားဒါမိဘလိုမိသားစုလိုဖြစ်နေတော့အဲ့ဒီကနေပြန်လာပြီဆိုတာနဲ့ခဏတစ်ပြုတ်ပေါ်လုံးကံပေါ့လေပြီးရင်စာကျက်အဲ့တော့စာကျက်တော့17နှစ်လောက်ဆိုအိတ်ချင်ပြီအိတ် desk ကုန်ပေါ်မှာပဲအိတ်အဲ့ဒါမိုးကုန်မျိုးကအမတန်အေးတယ်အေးတော့ desk ကုန်ပေါ်မှာတင်ဆောင်းကလေး6လောက်ပတ်ထားပြီးတော့အိတ်လိုက်တယ်နှစ်နာရီလောက်ဆိုဖြတ်ဆိုနိုးလာပြီအဲ့ဒါ desk ကုန်ပေါ်မှောက်အိတ်တာဆိုတော့ညောင်းတော့ဘယ်လိုပဲဖြစ်နိုးရတယ်နောက်အေးလဲအေးလာတော့နိုးတယ်အဲ့ဒီအချိန်ထားမျက်နှာသစ်တယ်စားဆက်ကြက်တယ်အဲ့ဒီတိုင်းနေလာတာကျောင်းစဖွင့်ကလေးကကိုရန်အောင်ပြီးကလေးကရင်10ရန်းစာကြက်လာတာနော်အဲ့တော့အဲ့ဒီအချိန်မှာခမဲတော်ကြီးနဲ့မေတော်ကြီးတို့ကမန္တလေးမှာအလုတ်သွားလုပ်နေတာမိုးကုတ်မှာမရှိဘူးဦးဇင်းတို့နေတဲ့မြို့မှာမရှိဘူးအဲ့တော့စံမွေးနီးနှစ်လလောက်အလို့ခမဲတော်မေတော်ကသူ့သားကြီး10ရန်းဦးဇင်းရဲ့သားအကြီးဆုံးသားကြီး10ရန်းဖြေမှာအရေးကြီးတယ်ဆိုပြန်လာကြတယ်အဲ့ဒီမှာစပြသနာတက်တယ်နော်ဘယ်လိုတက်လဲအဖေက desk ကုန်ပေါ်မှာအိတ်တောင်မကြိုက်အိတ်ရတဲ့ဝင်အိတ်တယ်အိတ်ရတဲ့ဝင်အိတ်ပြီးသူ့ချိန်နဲ့သူပြန်ထားအဲ့တော့အဖေကိုပြောတယ်ခမဲတော်ကြီးဖေဖေသားသားเจ้าကိုသားသိတယ်ဂရင်မော်ရောက်ရင်တော့ဘသူနိုးလို့မှမထားဘူးနော်ကိုတိုင်ပင်နဲ့ကိုကိုကိုเจ้าကိုသိတယ်ကြောခင်းပြီးပြီဆိုတော့ဘယ်ကောင်းလာနိုးနိုးဘသူကိုမှဂယုပစိုက်တဲ့သူမင်္ဂလာနော်အဲ့တော့ဘသူကိုမှလည်းထဲမတွေ့ဘူးသူမင်္ဂလာဒါမှမဟုတ်လူမိုက်နော်လူမိုက်မို့လို့အဖေနဲ့ရံဖြစ်မှာကြည့်အဲ့တော့ဖေကမဟုတ်ဘူးဒီလို desk ကုန်ပေါ်မှာအိတ်တာမင်းဒါလူလူသူသူအိတ်တာမဟုတ်ဘူးလူအဆင့်တန်းရှိရှိအိတ်ချင်အထဲဝင်အိတ်ပြီးမှပြန်ထအဖေပြောတယ်ကျွန်တော်အကြောင်းကိုကျွန်တော်သိတယ်ကျွန်တော်အဲ့ဒီပြင်းရည်ချင်းကိုရုန်းကန်ဖို့ဆိုတာဒီလိုကိုပင်ပန်းအောင်လှုပ်ပြီးသွားမှရမယ်အိတ်ရတဲ့ဝင်အိတ်ခိုင်းရင်တော့ကျွန်တော်ဘယ်လိုမှထမှာမဟုတ်ဘူးနော်နိုးတာနိုးတယ်မထဘူးနော်ကိုကျင်ကိုသိတယ်အဲ့တော့အဲ့ဒီမှာဘာဖြစ်သလဲခမဲတော်နဲ့3-4ရက်လောက်သူတို့ပြန်လာပြီးတပတ်အတွင်းမှာပဲပြဿနာတက်တယ်အဲ့တော့ဘယ်လိုပြဿနာတက်လဲအမေကညမအိတ်ချင်အောင်အဖေနဲ့ရံဖြစ်မှဆိုးလို့လက်ဖက်တော့ကျွေးတယ်လက်ဖက်တော့စားလေအိတ်လေးပါပဲနော်ဘာလို့ဆိုဘိုက်တင်းလာလေအိတ်လေးပါပဲအဲ့တော့အိတ်ချင်ရလဲ10တန်းဆိုတာအိတ်ကောင်းစားကောင်းချင်ကိုဟုတ်လားအဲ့လိုကောင်းကြလားစားလို့ရောအေးပူလဲအိတ်အေးလဲအိတ်ပဲဟမ်ချင်ကဲလဲအိတ်ညောင်းလဲအိတ်မညောင်းလဲအိတ်ဟုတ်လားဟုတ်ကလားအေးသိတ်ကောင်းတာအခုရေးကြီးတဲ့စာမွေးဆိုလေအိတ်လို့ကောင်းလေအေးကောင်းပြီအဲ့တော့ဥစဉ်ကအဖေဖေဖေပေါ့အဖေလို့ခေါ်ရင်မကြိုက်ဘူးဖေဖေလို့ခေါ်မှကြိုက်တယ်အဲ့တော့ဖေဖေတားကအဲ့လိုအိတ်လို့မဖြစ်ဘူးတားဒီတိုင်းအိတ်လာတာ10 6တန်းအောင်ပြီးကြတဲ့ကရင်ဖေဖေတို့မန္တလေးမှာရှိတယ်ကိုရန်ရဇတ်ထွက်ပြီးကဲဒီတိုင်းအိပ်ပြီးဒီတိုင်းကျက်လာတာအဲ့တော့ဒီဆံမွဲလေးပြီးတဲ့အချိန်တော့ဖေဖေသီးခံပေးပါနောက်မှဖေဖေအိတ်ရှင်တယ်လို့အိတ်တောင်းပန်တယ်မရဘူးနောက်ရကြတော့မာနဟူစော်ကားလာတယ်ဘာလဲဆိုတော့မင်းဒီပုံစံနဲ့သူပြောမယ်ဆိုလည်းပြောเสียရအဲ့ဒီနေရာမှာ17နှစ်ထိုးအိတ်ရှင်မှုလို့နဲ့စာကျက်ရင်းနဲ့ဖြတ်ဆိုအဲ့ဒီတော့ကလျက်စင်ပြီးမရှိဘူးဟိုတော့ကနော်လျက်စင်ပြီးမရှိဘူးအခုလဲမရှိပါဘူးနော်အဲ့ဒီဖျောင်းတိုင်မီးနဲ့မီးခွက်ကလေးနဲ့စာကျက်စာကျက်ရင်းနဲ့စာအုပ်ကသမိုင်းစာအုပ်သမိုင်းစာအုပ်မှတ်မှတ်ရရဖျောင်းတိုင်ပေါ်ကျပြီးမီးလောင်သွားတယ်နော်စပင်းမလောင်နဲ့လောင်မှနိုးတာဟုတ်အဲ့တော့မှဟာပြဿနာပဲဆိုထားမီးတွေပါလေငိမ့်တော့အဖေကဘေးကနေရက်ငါကြည့်နေတာကဘယ်လောက်ထိလောင်မလဲလို့အကမဲတော်ကြီးကမင်းဒီပုံစံနဲ့ကတော့ဆယ်တန်းဘလုံးမှမအောင်ဘူးတဲ့သူမင်္ဂလာလည်းတသက်နဲ့တပိုးအဲ့ဒီတနှစ်ပဲစာကျက်ဘူးတာဟမ်ပြောအောင်ကိုကျောင်းကိုပြောအောင်ဘယ်တော့မှစာမကျက်ဘူးသူမင်္ဂလာခုလည်းမကျက်ဘူးဒါမို့အလွတ်ကျက်ပြီးဟောတဲ့ဘုန်းကြီးမဟုတ်ဘူးလို့ပြောတာကိုတချို့ဘုန်းကြီးတွေကနားမလည်လို့ကြုတ်ကိုဝေဖန်တဲ့လူတွေရှိသေးတယ်ဘယ်တော့မှအလွတ်မကျက်ဘူးပညာကိုပညာလိုပဲတတ်အောင်သင်တယ်ဘိုင်ဟာကျက်ရတဲ့လို့တော့ပြင်းတာမရှိဘူးအဲ့တော့အဖေကဘာပြောလဲဖေဖေကမင်းဒီပုံစံနဲ့ဆယ်တန်းလုံးဝမအောင်သူမင်္ဂလာကလည်းတသက်နဲ့တပူနော်ဆယ်တန်းအထိသာရောက်လာတဲ့အခုလောက်စာကျက်ခဲ့တဲ့နှစ်တစ်နှစ်မှမရှိဘူးနောင်လည်းမကျက်တော့ဘူးအဲ့တော့စာရည်ကအကုန်ရနေပြီခမဲတော်ကြီးကတို့ပြောတော့ဖေဖေဒီနေ့ကစာပြီးသားစာမကျက်တော့နေ့တိုင်းဒီတိုင်းဆိုရင်စံမွဲရောက်တဲ့အထိအဖေနဲ့သားနဲ့ရံဖြစ်နေရမယ်အဲ့တော့ဒီနေ့ကစာပြီးစာမကျက်ဘူးအောင်ရမယ်အောင်နာလောက်ကတော့ပြင်းအောင်ပြင်းသေးတယ်ချလိုက်ပြီเนา အဲ့တော့အဖေကအဲ့ဒါလိုပြောလို့ပါပိတ်ရိုက်တယ်ရိုက်အဲ့နေရစာပြီးစာမကြည့်ဘူးသူမင်္ဂလာလည်းပြတ်တယ်နလတိတိစာမွေးဖြေတဲ့တိစာမကြည့်ပဲဖြေလာတဲ့ဂုံတူးတပါလာနဲ့အောင်တယ်အေးဆေးပါနော်ဒါပေမဲ့ဘာဖြစ်သွားသလဲနော်ကိုလိုချင်တဲ့အဆင့်တန်းကိုမရတော့ဟမ်ပြီးတော့မိခင်ဖခင်နဲ့ထရံဖြစ်လိုက်တဲ့အတွက်ကို့မှာအကျိုးများရသလားဆုံးရှုံးသွားတယ်ဆုံးရှုံးသွားတယ်အဲ့ဒီဟာလေးကိုလက်မတင်ကယ်လိုက်တာကဦးစင်းရဲ့ဦးလေးအမေရဲ့မောင်တယောက်ကရန်ကုန်စီးပွားရေးတက္ကသိုလ်မှာတက်နေတယ်အခုလည်းဝန်ထမ်းမှာတာဝန်ထမ်းဆောင်နေစေဘုံသာရေးဝန်ကြီးဌာနမှာအဲ့တော့စာလန်းရေးတယ်ခမဲတော်ကြီးကသူပြောလို့မရတော့မဲတော်ကြီးလည်းပြောလို့မရမကြက်ဘူးဆိုမကြက်ဘူးစာအုပ်ကိုလှမ်းကိုမကြည့်တော့နော်အဲ့တော့ဟိုကလှမ်းပြီးစာရေးတယ်ငါညီတဲ့ဒီဆယ်တန်းဟာဘဝတစ်ဆစ်ချိုးညီလေးရအဲ့ဒီစကားတစ်ခုပြန်ပြောတာပဲနော်ဒီတစ်ဆစ်ချိုးကလေးမှာတဲ့အောင်မတ်အောင်မကွေ့တတ်ရင်တဲ့ငါညီမှောက်လိမ့်မယ်ဟုတ်ပလားအခုမှခင်ဗျားတို့ပညာသင်ဖို့ကလေးတွေအခုမှဆယ်တန်းအောင်မှဘာစသင်ရမှာပညာသင်ရမှာအင်စတီကျူတွေဘာတွေပြောမလဲအကုန်လုံးအင်စတီကျူပဲဝိဇ္ဇာလည်းအင်စတီကျူသိပ္ပံလည်းအင်စတီကျူဘာသာရပညာရတိုင်းဟာအင်စတီကျူအသံဘိုးဘွားကျောင်းတွေကြီးပဲအလုံးသဘောပေါက်တယ်နော်အဲ့တော့ကိုဘွားကိုယက်တီဖို့ဘာတတ်ဖို့လို့လဲအင်းအဲ့ဒါဦးလေးကအဲ့ဒါလေးစာလန်းရေးတယ်အခုခုပြောနေတဲ့ဇာတ်ရည်ကဦးလေးပြောခဲ့တဲ့ဇာတ်ရည်ဦးလေးကိုကျေးဇူးဆက်ရင်ကလေးတွေကိုပြန်ပြောနေတာနော်ဘဝတစ်ဆစ်ချိုးငါညီရဲ့ဒီအချိန်မှာမင်းရဲ့ညံကလေးကလည်းထက်ခါစားနော်ပညာရက်တွေကိုစီးပူးရတော့မယ်အချိန်ခန္ဓာကိုယ်ရုပ်ပိုင်းဆိုင်ရာလည်းပြောင်းလဲခါစားစိတ်ပိုင်းဆိုင်ရာလည်းပြောင်းလဲခါစားအဲ့ဒါညီလေးမင်းမမေ့နဲ့မိခင်ဖခင်နဲ့မင်းပြဿနာမဖြစ်စေနဲ့ဆရာသမားတွေပြောစကားဆိုစကားကိုနားထောင်ကိုဘဝတစ်ဆစ်ချိုးအတွက်လမ်းကြောင်းမှန်မှန်တက်အောင်ညီလေးဖြည်းဖြည်းမှန်မှန်ရှောက်ပါလေအခုလည်းဦးစင်းကကြည့်လိုက်တယ်ရက်120အချိန်အလုံးလောက်ရတယ်ဆယ်တန်းဆံမွေးဖြေဖို့အတွက်ရက်ပေါင်း120ဆိုတာလုံလောက်တဲ့ကာလပဲဟုတ်တယ်နော်အဲ့ဒီကာလအတွင်းမှာသားတို့သမီးတို့လိုချင်တဲ့ပန်းတိုင်ကိုရောက်အောင်ပြင်ဆင်လို့ရနိုင်မရနိုင်ကလေးတွေဖြေစမ်းလူကြီးတွေမမေးဘူးဖြေစမ်းကလေးတွေရနိုင်သလားရနိုင်ပါရဲ့ယုံသလားယုံပါရဲ့ဘာလို့ယုံသွားအသံနော်တကိုကိုကိုယုံကြည်မှုရှိဖို့လိုတယ်ဟမ်ဘာမလဲတကိုကိုကိုယုံကြည်ရမယ်ဒီနေ့မင်းတို့ဆယ်တန်းအောင်နိုင်သလားဟာကျုံးသားနည်းလိုက်ကလေးတွေအကုန်လုံးနားထောင်သားနော်သားတို့သမီးတို့တို့ပြောနေတာအခုဒီလူကြီးတွေကအပိုပဲလာတာသူတို့ထားလိုက်ဘေးချေထားလိုက်သူတို့ခေါ်တဲ့တရားပွဲမဟုတ်ဘူးဟမ်သားတို့သမီးတို့အခုရက်120နဲ့100တန်းကိုအောင်းနိုင်သလားမောင်းနိုင်ပါဘူးအောင်းလုံးနိုင်တယ်လို့ယုံသလားမောင်းနိုင်ပါဘူးတိကိုကိုကိုယုံရမယ်ဟုတ်ပြီနော်နေ့မင်းတို့ဆရာတွေကမင်းတို့အောင်းအောင်းသင်ပေးနိုင်ပါမလားဟမ်သင်ပေးနိုင်မှာမလားသင်ချာပြောသင်ချာပြောရည်စရာပြောနေရမဟုတ်မင်းတို့စဉ်းစားဆယ်တန်းရောက်နေပြီနော်ဟိုကောင်မလေးလာတာဒီကောင်လေးချောတာကြည့်တတ်နေပြီမင်းတို့စဉ်းစားတတ်တဲ့အရွယ်နော်ငါရှိမှပေါ်ပေါ်မလုံးနဲ့ပြောအခုမင်းတို့အာဂိုကြီးလာပြီးတော့ကြောင်းတက်ပါမယ်ဆိုတော့သင်ချားမဲ့ဆရာတွေကမင်းတို့ကိုဆယ်တန်းအောင်အောင်သင်ပေးနိုင်မှာမလားသင်ပေးနိုင်ပါဘူးယုံသလားယုံပါရဲ့ကိုဆရာသမားပေါ်ကိုယုံပါဟုတ်ပလားပြတာဖြင့်ဒီ10တန်းအောင်ဖို့မင်းတို့အတွက်လိုအပ်မလိုအပ်လိုအပ်မလိုအပ်သိကြသလားသိကြပါရဲ့မအောင်လို့ဖြစ်မလားမအောင်လို့သိကြပြောဘာမဖြစ်တာတော့မအောင်လို့မဖြစ်ဘူးသိကြပြောသိကြတယ်နော် အခုငါတို့ပညာသင်နေတာလားစာသင်နေတာလား
စ
ာသင်နေတာဟိုဘက်တဆစ်ကြမှာပညာသင
်
အဲ့ဒီပညာရတင်ထဲမှာကိုဘဝကိုယတ္တိနိုင်ရမယ်ဒီဆောက်နိုင်ရမယ်ပြုပြင်နိုင်ရမယ်ဒီအချက်၃ချက်မှတ်သွားပါနော်တိကိုဘဝယတ္တိရေးနေဒီဆောက်ရေး၃ပြုပြင်ရေးနားလည်သလားအဲ့ဒါလို့စနစ်တကျမတီးဆောက်ဖဲတဲ့ကိုယ်ဘဝကိုကောင်းစွာတည်ဆောက်လို့မရဘူးစဉ်းစားအခုကြောင်းမတက်နိုင်တဲ့ကလေးတွေအများကြီးရှိမိဘတွေအဆင်မပြေလို့ဟမ်ရှိလားကိုယ့်ဘဝဝင်ချင်မှမရှိဘူးလား ကိုယ်ကိုယ်တိုင်ကရင်ဆိုင်ပြီးမနေရဘူးလား နေရတယ်မိဘတွေမှာအဲ့ဒီဘဝကိုတည်ဆောက်တဲ့ပညာပါမလားမှန်တာမှန်တာသူတို့မှာ plan နေမရှိဘူးအရေးကြီးတာအမျိုးသားအမျိုးသမီးပေါင်းဖို့လို့ပဲသူတို့သိခဲ့တဲ့အတွက်ဒီနေ့မိဘမဲ့ကလေးတွေလောကမှာတပုံကြီးပဲစာမတက်သက်ကလေးတွေတပုံကြီးဖြစ်နေဘာကိုကလေးကြောင်းထားဖို့တော့ကိုမဖြစ်နိုင်မဖြစ်နိုင်မဲနဲ့ဘာလို့ဒင်းတို့အိမ်အောင်ချခဲ့ရဟုတ်လားသဘောပေါက်လားမင်းတို့အခုဘာသင်မှာတော့ပညာသင်မှာဘာသင်မှာတော့အခုသင်နေတာကစာရှေ့ဆက်သင်ရမှာအဲ့ဒီပညာမတတ်ရင်ကိုဘဝကိုယက်တီမှုလည်းမဖြစ်နိုင်ဒီဆောက်မှုလည
်
းပြုပြင်မှုရောအခုသူငယ်ရွယ်စဉ်မှာပညာရှာဆိုတဲ့စကားလုံးကဒါပဲအဲ့ဒါညီလေးတဲ့စာရေးလိုက်တယ်ညီလေးမင်းစာကိုတတ်အောင်သင်မင်းပညာမတတ်သေးဘူးအဲ့ဒီစာတက်ပြီးတော့ဒီဘဝတစ်ချိုးကိုကြော်မှဟိုဘက်မင်းဘဝတိဆောက်တဲ့ပညာသင်ရမှညီလေးရဲ့ကိုကိုကိုဘယ်တော့မှမာနမဝင်စေနဲ့ဦးလေးကသုံးမလိုက်သုံးမလိုက်တော့မှအော်ဟုတ်သားပဲဆိုပြီးတော့ဒါအောင်အောင်ကိုကိုကိုကိုကိုညွတ်ညွတ်ပေါ့လေစူးစမ်းလာခဲ့တဲ့အတွက်ဇာတော့မကြက်တော့ပါဘူးသို့တော့အောင်အောင်လုပ်ခဲ့လုပ်ခဲ့တော့ဒီနေရာမှာပညာရတစ်ခုတိုင်းတစ်ခုတိုင်းဟာလောကအတွက်တန်ဖိုးရှိမရှိလောကတဲ့ဆိုကြီးကြည်အောင်ပြောတာကိုယ့်အတွက်ကောဟုတ်ပြီနော်ဒါဖြင့်ငါတို့ဘာတတ်အောင်သင်မလဲပညာတတ်အောင်သင်မယ်ပညာတတ်ဖို့အတွက်အခုဘာသင်နေတာလဲစာသင်နေတာဘဝတစ်ချိုးဒီနေရာအချိုးကိုမှန်ရင်ဟုတ်ပြီနော်ကိုယ့်ဘဝကိုအစင်တန်းမြင့်သွားဖို့လဲဒီနေရာကပဲသိချမ်းမနော်ကိုယ်ဘဝကိုအစင်တန်းမြင့်မို့လဲဒီနေရာဒီချိန်ကစမှာဒီနေ့ရက်ပေါင်း120ပွဲဖွင့်ပွဲရစသားတို့သမီးတို့အားလုံးဘုံပြောတာကြားလားသူတော်ကောင်းတို့သားတို့သမီးတို့ရဲ့ဘဝကိုအစင်တန်းမြင့်မို့လဲဘယ်နေရာစမှာဒီနေရာစမှာဘဝနှိမ့်ကျသွားဖို့လဲဒီနေရာစမှာအဲ့တော့ဘဝကောင်းစားဖို့လဲဒီနေ့ပဲဘဝပြည့်စည်ဖို့လဲဒီနေ့ပဲအစကောင်းမှသေးကြလားသေပါရဲ့အဲ့တော့ဒီ120ဟာသူတော်ကောင်းတို့သားတို့သမီးတို့ရဲ့ဘဝကိုပြောင်းပေးမဲ့120ဟုတ်ပြီလားအဲ့တော့ဘဝပြောင်းတဲ့တိုက်ပွဲတစ်ခုမှတ်ထားဗာလဲဘဝပြောင်းတဲ့အေးဒါကြောင့်မို့လို့ဒီနေ့ကစပြီးစာစာစာငါဘဝတိုက်ပွဲအတွက်လိုအပ်တဲ့စာမှန်သမျှသင်မယ်ကျန်တာငါတို့နဲ့ဘာမှမဆိုင်ဘူးရှင်းသလားတဘောပေါက်သလားအေးသားတို့သမီးတို့ကိုလက်ဆောင်စကားပေးကျင်တာဒါပါပဲဦးဇင်းလည်းမလိုလားအပ်တဲ့မာနပြိုင်ဆိုင်မှုတွေနဲ့ဘဝတစ်စချိုးကိုကောင်းစွာမကွေတတ်ခဲ့တဲ့တွေ့နော်ဦးသူမင်္ဂလာလည်းဘွဲရကာမြမတ်တနဲ့ပြီးသွားခဲ့တယ်ဟုတ်ပြီနော်အဲ့တော့စာသင်တာဒီဘာတတ်ဖို့ဘွဲရဖို့မဟုတ်ဘူးဓမ္မထားဟမ်အခုစေတမ်းမှာမင်းတို့စာမတတ်ဖဲနဲ့အောင်သွားရင်ဟိုဘက်ပညာတတ်လို့ရမလားအေးပထမစာကိုစာတတ်အောင်သင်ရတယ်စာတတ်ပြီးရင
်
ပညာတတ်အောင်ကြိုးစားရတယ်ဟုတ်ပလားအဲ့တော့ကိုယ့်ဘဝတည်ဆောက်ဖို့အတွက်ပညာကိုဘယ်သူကိုယ်တိုင်သင်ယူရမလဲသင်ယူဖို့အတွက်အခုဆရာသမားများသည်သားတို့သမီးတို့အတွက်ပညာရတ်တွေကိုသင်ပေးဖို့အတွက်ဒီနေ့ဘဝတစ်စိတ်ချိုးမှာအကူအညီလာပေးကြဟုတ်ပြီနော်ဒါဖြင့်ဒီဆရာတွေဟာငါတို့ရဲ့ဘာပြောမလဲ ကျေးဇူးရှင်ဒီဆရာတွေငါတို့ရဲ့ကျေးဇူးရှင်အဲ့တော့ကြည့်ခုနဦးစင်ပြောတယ်ကိုဆရာတွေကိုယုံသလားလို့မမေးဘူးလားအဲခုနဩဃာသကိုဒီနေရာပြန်ကောင်းဩဃာသကတော့ပြီးရင်တို့ဗုဒ္ဓဘာသာတွေကဆူတောင်းလိမ့်ရှိတယ်ဟိုစင်းတူတော်ရှေ့ဆူမပေးနိုင်တဲ့နေရာမှာသွားတောင်းရင်ကိုလိုချင်တာတောင်းဟုတ်ပြီနော်ဆူပေးမဲ့ပုဂ္ဂိုလ်ရှိတယ်ရှေ့ကဆူပေးမဲ့ဆရာတော်ရှိတယ်ဒီဆရာတော်မင်းတို့လာကြတော့တာမလားဒီဆရာတော်ယုံလားအဲယုံရင်သူပေးတာတာယူတော့ဘာတောင်းမလဲဟမ်ဟုတ်ပြီနော်ဒါပေမဲ့ဒီဆရာကလည်းဒီတပည့်တွေကိုလက်ခံထားပြီခင်ဗျားတို့ကြတော့တာကိုကျုပ်ကခံထားပြီခံထားပြီးတော့ကြော့ခံအပူဇော်ခံပြီးမှတာဝန်ခံပြီးမှခင်ဗျားတို့ကိုဒုက္ခရောက်ကြောင်းလန်းကိုကျုပ်ကပို့ရင်ဆရာကောင်းဖြစ်မလား
ဖြစ်ပါဘူး
ဆရာတာဝန်ကျေးမလား
ဖြစ်ပါဘူး
မပူနဲ့နော်ဆရာဖြစ်တာဝန်ယူသားမှာတော့တာဝန်ကျေနိုင်လို့ပြင်ပေါ်တက်လာဟုတ်ပြီနော
်
ကဲဆရာကြီးတွေလာတော့မယ်ဂျပန်130စာသင်ပေးမယ်သူတို့ဂရန်နီပေးပြီတာဝန်ယူထားပြီဟမ်ဒီကလေးတွေလမ်းမှန်ကမ်းမှန်ရောက်သွားဖို့တာဝန်ဟာ
ဆရာ
တာဝန်အဲဆရာရဲ့တာဝန်သူတို့ကတော့ပုံအားရတော့ဟုတ်ပြီနော်သူတို့ယုံကြည်ထိုက်တဲ့ပုံကိုဖြစ်အောင်တာဝန်ယူနိုင်အောင်ကြိုးစားသူကဘဝပြုပြင်သူတွေကိုဗာတယ်လေသူတို့ဘဝကိုယက်တည်ပြီးပြီသူတို့ဘဝသူတို့တည်ဆောက်ပြီးပြီအခုခင်ဗျားတို့တားတို့သမီးတို့ရဲ့ဘဝကိုသူတို့ဘာလုပ်ပေးမှာပြုပြင်ပေးမှာအဲ့တော့ဆရာတွေဟာခေါင်းဆောင်လုပ်တဲ့ပုံကိုတွေနော်ဘယ်နေရာမှာပဲဖြစ်ဖြစ်ရက်ွက်လူကြီးပဲဖြစ်ဖြစ်မြို့နယ်လူကြီးပဲဖြစ်ဖြစ်ကျောင်းအုပ်ဆရာကျောင်းဆရာပဲဖြစ်ဖြစ်ဆရာဝန်ပဲဖြစ်ဖြစ်ဆေးရုံအုပ်ပဲဖြစ်ဖြစ်တာဝန်ယူထားတဲ့ပုဂ္ဂိုလ်အားလုံးသည်တာဝန်ခံပုဂ္ဂိုလ်တွေဖြစ်တဲ့အတွက်တာဝန်ကျေဖို့လိုတယ်အဲ့တော့ယုံကြည်တိုက်အောင်ဟုတ်ပြီလားဟဲ့ဘာလုပ်တယ်ယုံကြည်တိုက်အောင်တာဝန်ကျေအောင်စူးစမ်းရမယ်ဒါဆရာပိုင်းဟုတ်ပြီနော်ဒီကလေးတွေအားလုံးရဲ့ဘဝတစ်စစ်ချိုးကိုပဲ့ကင်ပေးမှာဘသူတွေလဲအဲကိုဦးသွင်းလာတော့ဓမ္မဂရိကတွေဆိုပြန်ကြည့်ရင်ဒါဦးစင်းတို့ဘက်ကလည်းပြန်ပြောမယ်ဒါဆရာချင်းကိုလှုပ်ဖို့ကင်ပဲချင်းသတိပေးတယ်ဆိုတာဦးသွင်းလာလို့လည်းခုတရားဟောတယ်တရားဟောတယ်ဆိုတာတရားနာပရိသတ်အားလုံးရဲ့ဒါဘဝမဟုတ်တော့ဘူးတန်တရားတစ်စစ်ချိုးဖြစ်သွားပြီဗါလဲတန်တရားတစ်စစ်ချိုးရဲ့ပဲ့ကင်ရှင်နေနော်ဒီပဲ့ကင်ရှင်မှန်မှခင်ဗျားတို့တန်တရားခရီးကလွတ်မှာပဲ့ကင်ရှင်မမှန်ရင်เออไอ้เราเตียปะแม่ปู่กูอ่ะเตียลั้นจ้องไม่ปะไว้เนี่ยปะลิมอแตกพี่รออติญပြောมั้ยฮะยันผิดมั้ยเนาะมิ้นโดแท้งาตัดดิมิ้นโดงาหลอกตัดตะล้าลุ่นนี่ยินดิเป็ดไก่ရှင်เป็ดไก่ไหนมาอ๋อเออเป็ดไก่พี่ยันผิดนี่ล่ะเนี่ยดูดิเดี๋ยวลั้นจ้องไม่แตกไหนเนาะไม่แตกไหนยินดิดกาดกมะฤด้วยอโจษิไหนมาอ๋อครับだဖြင့်เป็ดไก่ရှင်แลอี้จี้มะจี้အဲ့တော့ပဲ့ကန်ရှင်အပေါ်မှာလဲစီးနေလိုက်ပါလာကြမယ်ဒီကလေးတွေကယုံကြည်မှုရှိဖို့လိုအပ်မလိုအပ
်
ဟုတ်ပြီနော်အဲ့တော့အပြန်အလှန်ယုံကြည်မှုတည်ဆောက်ပြီးတော့ရက်ပေါင်း120ခရီးကိုချီတက်ပါဟုတ်ပလားအဲ့တော့ဒါပညာဒါနာပွဲအဲ့တော့ဒကာတွေဘက်ကိုသွားတော့မယ်အခု45မိနစ်ရှိသွားပြီအဲ့တော့ကလေးတွေမှတ်ထားလိုက်ပါအခုငါတို့သင်နေတာရက်ပေါင်း120ဘာသင်မှာလဲစာသင်မှာအဲ့ဒီစာသင်တာနောင်တစ်စစ်ချိုးမှာဗာသင်ခြင်းလို့လဲဟုတ်ပြီပညာသင်ပြီးရင်မလုပ်မှာလဲတိကိုဘွားကိုဟမ်ရတ္တိအောင်မရတ္တိအောင်မလေးမလေးမလေးမလေးမလေးဟမ်တိဘွားကိုရတ္တိနိုင်ဖို့အတွက်ပညာသင်ရမယ်နိကိုဘွားကိုတီဆောက်ရမယ်မိယာရက်ရတီယာရှိပြီးမှတီဆောက်လို့ရမှာအဆောင်တကောက်ကတခုကိုဖောင်ဒေးရှင်းမချပဲနဲ့အပေါ်အထက်တွေတင်လို့ရမလားဒါဖြင့်ပညာသင်ပြီးတာနဲ့ကိုဘွားကိုဖောင်ဒေးရှင်းချဟုတ်လားပြီးမှ construction လုပ်မယ်တိဆောက်ရှင်းလုပ်မယ်ဟုတ်ပလားအဲ့တော့တိပညာသင်ပြီးရင်မလုပ်အောင်လဲကိုဘွားကိုယက်တီနိုင်အောင်စူးစမ်းရမယ်နှိဒေရှာမနောဒေရှာမနောအမေဖေနားကနေပဲတောင်းနေရမလားကိုဘွားကိုတိဆောက်နိုင်အောင်ကြိုးစားရမလားအေးအဲ့တော့ပညာမတက်ဖက်နဲ့တိဆောက်လို့ရမလားမရဘူးမရတဲ့အတွက်ပညာသင်ပြီးရင်တိဘာလုပ်ရမလဲ ကိုဘွားကိုယက်တီနိုင်အောင်ကြိုးစားမယ်ပြောပြောပြောနိသောအဲအဲ့တော့တချို့တီဆောက်ရင်းနဲ့ပြက်စီးသွားတာတွေဒပုံကြီးနော်စီးပွားရှာမယ်အရာရှိကြီးလုံမယ်အရဲတောင်းမယ်ဖဲရိုက်မယ်မကောင်းမှုတွေလိုက်စားမယ်ဟောကိုဘွားကိုပြုပြင်ခြင်းမရလားဘာမပါသွားလို့ပညာပါမသွားလို့ဘာမပါသွားလို့အခု120အတွင်းမှာသူတော်ကောင်းတို့သားတို့သမီးတို့သင်လိုက်ရမှာတိကိုဘွားကိုယက်တီနိုင်အနေနဲ့ပညာပြည့်စုံအောင်သင်မှာဟုတ်ပလားကြီးပြီးရင်နေ့ကိုဘွားကိုတီဆောက်နိုင်တဲ့ပညာစွမ်းအားတွေရအောင်ယူဟုတ်ပြီနော်၃ကိုဘွားကိုပြုပြင်နိုင်တဲ့ပုံကိုယ်တွေလောကကိုပြုပြင်နိုင်တဲ့ပုံကိုယ်တွေပြုပြင်ပြီဆိုတော့တာဝန်ယူရမယ်ကိုကိုကိုလည်းတာဝန်ယူရမယ်ကိုဘဝဉဉ်ကိုလည်းတာဝန်ယူရမယ်အဲ့ဒါပညာရှိတို့ရဲ့အလို့ဟုတ်ပြီနော်အဲ့တော့ဒီတဲ့ကြည်ကြည်ပြန့်ပြန့်ပြောချင်ပါတယ်သို့တော်လည်းပဲအချိန်ကိုငဲ့ပြီးတော့เนาะဆရာမရလည်းအခုပြောခဲ့ပြီငါတို့သည်သူတို့အားလုံးဘဝရဲ့ပဲ့ကန်ရှင်တွေဖြစ်နေပြီအဲ့တော့ပဲ့ကန်ရှင်များပြီးပြီဒီကလေးတွေရဲ့ဘဝကိုအခုဦးဇင်းတို့ကိုဘဝကိုကောင်းစွာတည်ဆောက်နိုင်တယ်သူများကိုပြုပြင်နိုင်တဲ့ပုံကိုဖြစ်နေတာဒီအခုဆယ်တန်းကเจ้าဆရာဆရာမတွေရဲ့ကျေးဇူးဟုတ်ပါစာသင်ပေးခဲ့ကြတယ်မိုးကုံမျိုးကဆရာကြီးရေဆရာမကြီးတွေဒါမှမဟုတ်ဦးဇင်းတို့ရောက်တိုင်းကာရဝပြုတယ်တရားပွဲတိုင်းမှာလည်းဆရာဆရာမတွေအတွက်မေတ္တာပို့ပေးတယ်အမျှဝေပေးတယ်ဒီဆရာဆရာမကြီးတွေပဲ့ကင်ပေးခဲ့တာနော်ကလေးဘွားကအခုဆယ်တန်းရောက်ခုနဆရာနဲ့အဆင်မပြေမိဘနဲ့အဆင်ပြေဖြစ်လာတဲ့အခါဆရာမကြီးတယောက်ပြောလိုက်တဲ့စကား A good leader must of all be a good followerဒါလေးဒါလေးဒါဆယ်တန်းတော့ကြက်လာတဲ့စာလေးကိုမပိတပိနဲ့ပေါ့ဗျာနော်ပြောရအောင် A good leader must first of all be a good follower ကောင်းဆောင်ကောင်းတယောက်ဖြစ်ချင်ရင်တဲ့နောက်လိုက်ကောင်းတယောက်အရင်ဖြစ်ရမယ်အခုကငါတို့ကသူများကိုပို့ချနေရတဲ့အချိန်လားသင်ယူနေရတဲ့အချိန်လားကောင်းစွာသင်ယူတတ်အောင်ကြိုးစားအဲ့ဒါလေးဆရာမကသင်ပေးခဲ့လို့တပည့်ကောင်းဖြစ်အောင်ကြိုးစားခဲ့တဲ့အတွက်ဒီနေ့သူများကိုပြန်ပြီးတော့ဆရာလုံနိုင်တဲ့ဆရာကောင်းအဖြစ်ကိုငါတို့ယက်တည်နိုင်တာဟုတ်ပြီနော်ဆရာဆရာမတွေရဲ့ကျေးဇူးဟုတ်ပြီလားဒါပြပဲကန်ရှင်တွေကလည်းအရေးကြီးမကြီးပဲကန်ခံရတဲ့ပုဂ္ဂိုလ်တွေကလည်းကိုယ်ဆရာကိုယုံကြည်မှုရှိဖို့လိုပါတယ်ဒီရပ်ပေါင်း120နဲ့ဘဝတစ်ခုတို့ပုံအပ်တော့မှာဟုတ်ပြီလားအခုဆယ်တန်းဒီဘဝရဲ့ပါလဲတစေချိုးအားလုံးမမိသလားကိုဘွားကိုအထက်တန်းရောက်ဖို့လဲဘယ်နေရာကဆုံးဖြတ်မှာလဲဒီယခုဒီ70နေရာကပဲဆုံးဖြတ်မယ်ဘဝပြည့်စည်ဖို့လဲဒီနေရာကပဲဆုံးဖြတ်မှာဖြစ်တဲ့အတွက်ကောင်းစွာစာသင်နိုင်အောင်ဟုတ်ပြီနော်ကောင်းစွာပညာသင်နိုင်အောင်ငါတို့ဒီနေ့ကစပြီးကြိုးစားကြဟုတ်ပလားဒီနေ့ဘဝတစေချိုးခွေစတဲ့နေ့10ရက်10လ2010 13လုံးနေမှာဒိုးဘဝတစ်စစ်ချိုးဟုတ်ပလားအားလုံးသဘောပေါက်သလားကောင်းပြီအဲ့တော့အခုရေစက်ချဖို့ပြောမယ်အဲ့တော့ဒီပွဲကြီးဖြစ်မှဖို့အတွက်ဆရာလေးကလှူအားဒါနစိုက်ကြတယ်အသီးသီးဒကာဒကာမတွေကငွေနဲ့လှူအပ်တဲ့ပစ္စည်းတွေပံ့ပိုးမှုတွေအလူဒါနတွေမလုပ်ကြဘူးလားအဲပညာဒါနဘာဒါနပညာဒါနပညာဒါနဆိုတာပညာဆိုတာခုနပြောပြီလေဘဝကိုရတ္တိဖို့ဘဝကိုတိဆောက်ဖို့ဘဝကိုပြုပြင်ဖို့ဟုတ်ကဲ့လားအဲ့ဒီအတွက်လူတဲ့အလူဖြစ်တဲ့အတွက်ဒီအလူသည်တံမင်ညအလူမဟုတ်တော့ဘူးတဲ့အမြတ်ဆုံးအလူဖြစ်သွားတယ်ဘာလူဖြစ်တယ်ဘဝတွေကိုတိဆောက်ပေးလိုက်တာဘာဖြစ်တယ်ဂျင်းနဲ့တော့ဒါဖြင့်အလူရှင်တွေအနေနဲ့လည်းဒီပွဲစီတံမိုးရှိမရှိဆရာဆရာမတွေအတွက်တော့တံမိုးရှိမရှိကျောင်းသားတွေအတွက်ကောသုံးဦးသုံးမလဲအမတန်တန်ဖိုးရှိတဲ့ပွဲတစ်ခုဟုတ်ပြီနော်အဲ့တော့တန်ဖိုးရှိဖို့ဆိုတာကလူတဲ့လူကလည်းလူပြီတင်တဲ့လူကလည်းတင်ပြီတင်ယူတဲ့လည်းလူကလည်းတင်ယူပြီလူတဲ့လူကတော့တာဝန်ကျေသွားပြီဆရာတွေကလည်းတာဝန်ကျေဖို့အစင်းသင့်မယ်နော်သူတို့ကတင်ပေးခြင်းလို့ကိုဒီပွဲကြီးလုပ်မယ်ဆိုပြီးသူတို့ကိုယ်တိုင်စူးစမ်းတာတပည့်တွေကစူးစမ်းတာမဟုတ်ဆရာတွေကစူးစမ်းအဲ့တော့ဆရာဘက်ကလည်းတာဝန်ကျေပြီ ဘသူတာဝန်လိုလဲဘသူတာဝန်လိုလဲသားတို့သမီးတို့ကဒီနေ့ကစပြီးမောင်းတည်ထားရမယ်နော်ဟုတ်ကဲ့လားငါတို့ဘဝရဲ့ဘာလဲတစိချိုးဒီတစိချိုးကိုကောင်းစွာတည်ဆောက်ဖို့လိုအပ်မလိုအပ်အေးအဲ့ဒါကြည့်ဒီမှာသားတို့သမီးတို့ရဲ့ဘဝကိုပြုပြင်ဖို့အတွက်အလူရှင်အသီးသီးကနေဝိုင်းဝန်းထောက်ပံ့ထားကြတယ်အဲ့တော့ဒီအလူရှင်တွေဟာငါတို့ယေရှုရှင်တွေဖြစ်မဖြစ်အဲ့တော့ဒီအလူရှင်တွေပေါ်မှာငါတို့တာဝန်ကျေရတော့မှာဟုတ်ပြီနော်နောက်တင်ကြားပေးမဲ့ဆရာတွေပေါ်မှာလည်းတို့ယေရှုရှိမရှိရှိရင်ဒီဆရာတွေပေါ်မှာလည်းငါတို့တာဝန်ကျေရမယ်ဟုတ်ပလားအဲ့တော့တာဝန်ကျေနိုင်အောင်ဘယ်သူတွေတာဝန်ယူမလဲဘယ်သူတွေတာဝန်ယူရမလဲတပည့်တွေတာဝန်ယူမယ်တပည့်တို့တာဝန်ယူပါမယ်ဖေပြောဒါအစသင်ပေးနေဆယ်တန်းနဲ့နော်ဟိုဟာဒီရတော့ပြောတတ်တယ်ဒါလေးじゃမပြောတတ်ဘူးဟမ်အခုတာဝန်အရှိဆုံးဘုသူဖြစ်သွားပြီလေအဲဒီပြတော်တို့ဒါဖြင့်ဒီပွဲကိုတာဝန်ချေအောင်ဒီနေ့ကစပြီးထမ်းဆောင်ဖို့လိုအပ်မလိုအပ်အဲ့တော့အကောင်းဆုံးကုသိုလ်ပြုပွဲကြီးမှာအကောင်းဆုံးကုသိုလ်ဖြစ်အောင်တပည့်တော်တို့ကတာဝန်ချေအောင်ကြိုးစားပါမယ်ဆိုတဲ့စိတ်တွေနဲ့ဒီနေ့ဒီဖွင့်ပွဲကိုစမယ်ဆိုရင်ဒီရက်ပေါင်း120ပွဲဟာအောင်နိုင်မအောင်နိုင်တန်ဖိုးရှိနိုင်မရှိနိုင်အဲဒီပွဲကြီးတန်ဖိုးရှိတယ်မရှိဘူးဆိုတဲ့အဆုံးပြတ်ဟာဘသူတွေပေါ်မှာမူတည်နေလဲရှင်းနေကြလားရှင်းပါပြီအားလုံးသဘောပေါက်သလားပေါက်ပါပြီအဲ့တော့ဒီကုသိုလ်ကြီးဟာအမျက်ဆုံးကုသိုလ်ကြီးပြုကြပြီသူတို့ကတော့ကုသိုလ်ရပြီသားနော်ခဏနေဦးစင်းရေစက်ချပေးတော့မှာရေစက်ချပေးလိုက်ရင်သူတို့အတွက်ကုသိုလ်ရပြီသားနောက်ထပ်ဘာမှမလိုတော့ဘူးသို့တော့ဒီပွဲကြီးအောင်မြင်တယ်မအောင်မြင်ဘူးဆိုတဲ့အဆုံးပြတ်ဒီကုသိုလ်ထက်မြက်တယ်မထက်မြက်ဘူးဆိုတဲ့အဆုံးပြကြတော့ဘယ်သူတွေကပြိမ့်မှာဟုတ်သလားအလုံးနားလဲသလားသားတို့သမီးတို့လက်ထဲမှာရောက်နေပြီငါတို့တာဝန်အမတန်ကြီးနေပြီလို့ဒီလိုမှတ်ထားအောင်ဟုတ်ပြီလားယူပြီးရင်မလုပ်အောင်ပြန်ပေးရယူပြီးရင်အခုယူမလို့လာကြတာမှတ်တာနော်ရပောင်း120စာသင်ပွဲကြီးမှာမင်းတို့ဘာလို့မလုပ်လာတာယူပြီးရင်ပြန်ပေးရမယ်ကိုမျိုးကိုဘာသာကိုသာသနာအတွက်ငါတို့လို့ပညာရည်တို့တောက်ဆို့ဖို့ပညာသင်ဖို့ခက်ခဲနေသူတွေနောက်တစ်ချိန်မှာဒီလိုမရှိအောင်ဟုတ်ပြီနော်နောက်တစ်ချိန်မှာငါတို့တိုင်းပြည်ငါတို့လူမျိုးကိုကောင်းစွာတည်ဆောက်နိုင်တဲ့ပညာရှင်တွေဖြစ်အောင်ငါတို့ကြိုးစားမယ်လို့ဒီနေ့ဆုံးဖြတ်ချက်ချာချာဟုတ်ပလားအဲ့ဒီဆုံးဖြတ်ချက်မပါဘဲနဲ့ဒီပညာဒါနဘွဲကြီးလုတ်ခဲ့ရအချီနီးဘွဲပဲဖြစ်မှာဟုတ်ပလားအဲ့တော့ဒီဘွဲကြီးအလကားမဖြစ်ဖို့ဘယ်သူတွေတာဝန်ယူရမလဲကျင်းရတယ်နော်ကဲကောင်းပြီအဲ့တော့ဒီအလူရှင်တွေဟာအလူလူထားပြီးဖြစ်တဲ့အတွက်လူထားတာစီကုသိုလ်လားအကုသိုလ်လားကုသိုလ်ပါပဲအကောင်းမှုကောင်းမှုကုသိုလ်ဆိုတာမကောင်းကျိုးပေးတာလားကောင်းကျိုးပေးတာလားကောင်းကျိုးပေးတာသူတို့တော့ကောင်းကျိုးပေးတော့မှသိကြတယ်နော်ကိုယ်အတွက်ကောင်းကျိုးရဖို့တော့ဘယ်သူကိုယ်တိုင်တာဝန်ယူရမှာအလုံးကျေတတ်တယ်နော်ဒါတို့သမီးတို့မှတ်မိသလားအရေးကြီးလုံးလို့ပြောတာနော်ဒီဘဝတစ်ချက်တစ်စစ်ချိုးဆိုတဲ့ဇကားလေးကိုဦးစင်းနားထဲမှာစွဲခဲ့တဲ့အချိန်ကစပြီးကိုယ့်ဘဝကိုကောင်းစွာတည်ဆောက်နိုင်လာတယ်အဲ့တော့ဦးစင်းကတော့ဦးလေးပြောလိုက်တဲ့စာကိုဖတ်လိုက်ရတဲ့အချိန်ကစပြီးတော့အဲ့ဒီနေ့ကလေးကကိုယ့်ဘဝဟာတစ်စစ်ချိုးပြီဆိုပြီးတော့နေ့တိုင်းနေ့တိုင်းဘဝတစ်စစ်ချိုးကိုကြည့်ပြီးတော့သတိထားပြီးတော့ဆောင်ရွက်လာတဲ့အတွက်ဒီနေ့သားတို့သမီးတို့ရှေ့ကပလင်ဘောကဥဒုမင်္ဂလာဖြစ်လာဟုတ်ပြီနော်အဲ့တော့အချိန်တိုင်းမှာဘဝတစ်စချိုးသတိရှိဖို့လိုတယ်ကိုဘဝကိုမဖြက်စီးမိဖို့လိုတယ်ဒါမှမဟုတ်လို့ဦးလေးပြောခဲ့တဲ့တကိုဘဝကိုယက်တည်နိုင်အောင်ကြိုးစားမယ်ဘာနဲ့ကြိုးစားမလဲပညာနဲ့ပြောပြောပြောဘာနဲ့ကြိုးစားမလဲအေးပညာနဲ့နှစ်ကိုဘဝကိုဘာနဲ့တည်ဆောက်ကြမှာဟုတ်ပြီ3အဲကိုဘွားကိုပြုပြင်မယ်လောကကြီးကိုပြုပြင်မယ်အဲ့ဒါကြပြန်ပေးဆက်တဲ့အပိုင်းကိုတာဝန်ပြန်ယူမယ်အပိုင်းဟုတ်ပြီနော်အဲ့တော့ခုနကပြောခဲ့တဲ့စကားလိုပဲဆရာကောင်းဖြစ်ဖို့တပည့်ကောင်းဖြစ်ဖို့လိုအပ်တယ်ဟုတ်ကဲ့လားဆရာကောင်းဖြစ်ဖို့အဲ့တော့သားတို့သမီးတို့ကအမြဲတမ်းတပည့်ဖြစ်နေမှာလားတစ်ချိန်ဆရာပြန်လောက်ရမှာလားအဲအဲ့ဒါကြတော့ဆရာဖြစ်တတ်တဲ့အင်္ဂါရိုက်ပြေဆုံးအောင်အခုချိန်ကလေးကစပြီးကြိုးစားရင်နဲ့ကလားခေါင်းဆောင်ကောင်းဖြစ်ဖို့ဆိုရင်နောက်လိုက်ကောင်းဖြစ်ရခေါင်းဆိုင်ကောင်းဖြစ်ဖို့ဆိုရင်
်
အခုသင်ယူနေတဲ့အချိန်မှာကောင်းစွာမသင်ယူတတ်ဖဲနဲ့နောက်တစ်ချိန်မှာကောင်းစွာသင်ကြားနိုင်တဲ့ပုဂ္ဂိုလ်ဖြစ်နိုင်မှာမလား
ဖြစ်ပါဘ
ူးဒါပြန်ဘဝတစ်စချိုးကိုကောင်းစွာကိုယ်ကြဆိုဟုတ်ပြီနော်ဘဝတစ်စချိုးကိုကောင်းစွာကိုယ်ကြဆိုတိဆောက်ကြဆိုအဲ့တော့လာမဲ့ကိုယ်ဘဝအနာဂတ်ကိုဒီနေ့ကစပုံဖွားမှာဖြစ်တဲ့တွေ့သားတို့သမီးတို့သည်မမေ့တဲ့တတိငါတို့သည်ငါတို့ဘုရားငါတို့တိဆောက်နေရတာပါလားငါတို့ဘုရားယက်တီဖို့အတွက်ငါတို့ပညာသင်ဖို့ကြိုးစားနေရတာပါလားလို့မမေ့တဲ့တတိမလျှော့တဲ့လုံလဝရိယရက်ပေါင်း120တွင်းမှာမဆုံးမနစ်ကြိုးစားကြမယ်ဆိုရင်အောင်နိုင်မအောင်နိုင
်
အေးမမေ့တဲ့တတိမလျှော့တဲ့လုံလဝရိယစင်ကျင်တတ်တဲ့ပညာဘာလို့တတ်တဲ့ပညာစင်ကျင်တ
တ်တဲ့
ပညာရက်ပေါင်း120လေးပဲကြိုးစားရမှာနော်အဲ့ဒါအဲ့ကြားထဲမှာကြံတဲ့အရေးကိစ္စနေနဲ့ဖောက်ပြန်စရာအကြောင်းမရှိဘူးမဖောက်ပြန်အောင်ထိရမှာပညာဟုတ်ပြီလားအကောင်းဆိုးကိုခွဲကြပါအမှန်အမှန်ကိုဒီတရား120လေးအနစ်နာခံလိုက်တာနဲ့ဘဝတစ်ခုလုံးကိုပြောင်းပြစ်လို့ပြေနပ်သလားသဘောပေါက်သလားကိုဘဝကိုအကောင်းဆုံးပဲ့ကင်လို့ရနိုင်မရနိုင်အကောင်းဆုံးပဲ့ကင်ရှင်ကြီးတွေလည်းရှိမရှိရှိနေတယ်တို့ယုံကြည်တိုက်တဲ့ပဲ့ကန်ရှင်တွေရှိတယ်အဲ့တော့ကိုဘွားကိုအကောင်းဆုံးတိဆောက်ကြစို့ဟုတ်ပြီနော်ကဲကောင်းပြီအဲ့တော့အလူရှင်များကလည်းကိုပြုထားတဲ့ကုသိုလ်ကောင်းမှုကိုအာယုံပြုပြီးတော့ဒီနေ့ပညာဒါနအလူပွဲကြီးကိုရေဆက်သွန်းချအမြတမ်းပေးဝေကြရအောင်